မရိကန်သမရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပေးထားတဲ့မဲရီအားလုံးကိုအပြည့်အဝရေးတွက်ဖို့မြို့အတော်များများမှာလူတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီချိန်ထဲမှာပဲသမ္မတထရမ့်ကိုထောက်ခံတဲ့သူတချို့ကလည်းမစ္စဂန်ပြည်နယ်နဲ့အရီဇိုနာပြည်နယ်တွေကမဲရေးတွက်တဲ့နေရာတွေအပြင်ဘက်မှာစုဝေးဆန္ဒပြတာတွေရှိခဲ့ပါတယ်။ညောင်မြို့မှာလည်းဆန္ဒပြပွဲတွေငြင်းငြမ်းစွာဖြစ်ပွားခဲ့ပေမဲ့နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတချို့ကမိုက်ပုံးတွေကိုမီးရှို့တာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့တာကြောင့်လူဒါဇင်ပေါင်းများစွာကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်ရှီကာဂို၊လော့စ်အန်ဂျလိစ်၊ဆီယက်တယ်၊ဟျူစတန်၊ပစ်ဘတ်၊မင်နီယာပလစ်နဲ့ဆန်ဒီယေဂိုမြို့တွေမှာလည်းကြီးတက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကမဲရီအားလုံးကိုရေးတွက်ဖို့တောင်းဆိုခဲ့ကြတဲ့အပြင်လူမျိုးရေးတန်းလူညီများမှုရှိဖို့အတွက်ကိုလည်းတောင်းဆိုခဲ့ကြပါတယ်။အော်ရီဂွန်ပြည်နယ်ပို့တ်လန်မြို့မှာတော့ဆန္ဒပြပွဲတွေကိုအထူးဂရုအဖြစ်ကြီးညာပြီးရဲတပ်ဖွဲ့ကဖမ်းဆီးမှုရှိခဲ့သလိုပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကလည်းနိုင်ငံတော်ရန်တပ်ဖွဲ့ကိုခေါ်ယူလိုက်ပါတယ်။သမ္မတထရမ့်ကိုထောက်ခံတဲ့သူတွေကလည်း Detroit နဲ့ Michigan မြို့တွေကမဲရေတွက်တဲ့နေရာတွေကိုသွားပြီးတော့မဲရေတက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ပါတယ်။အဲဒီနောက် Arizona ပြည်နယ် Phoenix မြို့မှာလည်းသမ္မတထရမ့်ကိုထောက်ခံသူတွေကမဲရေတွက်တဲ့နေရာအပြင်ဘက်မှာသွားရောက်စုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။